သားညုံရဲ့ Facebook နဲ့စမ်းကျင်ဘက်လူမှုကွန်ရက်တစ်ခုပေါ်နေပြီနော် Member ဝင်ကျင်လို့ခွင့်တောင်းတဲ့သူကတနာရီ3000ကျော်တောင်ရှိတယ်ဆိုပဲ
ကြောင်ကြောင်လေးမထည့်ဘူးဆိုရဲလူမှုကွန်ရက်တစ်ကိုပြောရလားဗျဒီ summary တဲမှာတော့အတော်လေးရေးနေကြတာတော့တွေ့ရလी
ဟုတ်တယ် ELLO ဆိုရဲ LO လူမှုကွန်ရက်တစ်လေကြောင်ညာတွေလုံးဝကင်းရှင်းစေရပါမယ်လို့အာမခံထားတဲ့လူမှုကွန်ရက်တစ်ဆိုတော့ Facebook ပေါ်မှာဒီကြောင်ညာတွေများများလာလို့စိတ်အနှောက်အယှက်ဖြစ်ရတဲ့သူတွေအတွက်တော့အကြိုက်ပေါ့
ဒါနဲ့ LO ကဒီလူတိုင်းဝင်လို့ရလားဗျတယောက်ယောက်ကကိုကိုဖိတ်တော့မှကိုကအကောင့်ကို register လုပ်လို့ရမှာမဟုတ်လားဗ
ျလောလောဆယ် LO ရဲ့ member တယောက်ယောက်ကသူတို့လူမှုကွန်ရက်ထဲကိုဝင်ဖို့ဖိတ်တော့မှကိုက member လုပ်ခွင့်ရှိပါတယ် LO လူမှုကွန်ရက်ကိုစလုပ်တဲ့သူတွေရဲ့ရည်ရွယ်ချက်ကကိုနဲ့တကယ်ကိုရင်းနှီးတဲ့မိတ်ဆွေတွေတငယ်ချင်းတွေနဲ့ပဲချိတ်ဆက်ဆက်သွယ်ဖို့ပါတယ် LO website ကိုတည်ထောင်တဲ့သူတယောက်ကလည်းဒီဒီဇိုင်းပညာရှင် Paul Bennett ဆိုတဲ့သူသူကစပိန်ကုမ္ပဏီတစ်ခုလဲပိုင်နေသူကုမ္ပဏီကစပိန်တွေဝယ်လို့ရှိရင်ဒီဇိုင်းအလှဆင်မှာလို့ရတာမျိုးနောက်ပြီးတော့ Kid Robot ဆိုတဲ့အယုတ်ဆိုင်တစ်ခုလဲသူပဲတည်ထောင်ထားတာဒီအမှုပညာကိုအသားပေးတဲ့အယုတ်တွေရောင်းတဲ့ဆိုင်မျိုးပေါ့အဲ့ဒါသူ့ရဲ့ဒီဇိုင်းပညာရှင်မိတ်ဆွေတွေကြားမှာပဲဒီချိတ်ဆက်ဆက်သွယ်လို့ရတဲ့လူမှုကွန်ရက်လုပ်မယ်ဆိုပြီးတော့ LO ကိုစလုပ်ခဲ့တာပဲ
LO ကို Facebook စတင်တဲ့လူမှုကွန်ရက်ဆိုပြီးတော့ရေးနေကြတာကရောသူတို့ကတကယ်ပဲ Facebook ကိုအပြိုင်လုပ်နေတာလားဗျ
Bloomberg ရဲ့နည်းပညာကဏ္ဍဆောင်းပါးတစ်ခုမှာ Paul Bennett ပြောတာကိုကိုကရေးထားတဲ့အတိုင်းဆိုရင်တော့သူရဲ့ရည်ရွယ်ချက်ကဒီကဘာကျော်ဖို့မဟုတ်ဘူး Facebook ကိုစန့်ကျင်ဖို့လည်းမဟုတ်ပါဘူးတဲ့။နောက် LO ကို Facebook နဲ့ပြိုင်ဆိုင်ရမယ့်လူမှုကွန်ရက်တစ်ခုလို့လည်းသဘောမထားပါဘူးလို့ပြောပါတယ်။ဒီမိတ်ဆွေတွေကွန်ရက်ဖြန့်ကြတဲ့သူတွေကြားမှာပဲရိုးရိုးရှင်းရှင်းနဲ့လွယ်လွယ်ကူကူသုံးနိုင်ကြဖို့ပါပဲလို့ပြောထားတာပဲ။ဒါပေမဲ့သူပြောသလိုပဲဒီ member လုတ်ချင်လို့ခွင့်တောင်းလာတဲ့သူကတနာယို3000ကျော်ရှိနေတယ်ဆိုတော့ Facebook ကိုပြိုင်မဲ့လူမှုကွန်ရက်အသင်းလို့ ID ဆောင်းပါရှင်တွေနာမည်တက်ရေးနေကြတာပေါ့
လောလောဆယ်ဒီကဘာလုံးမှာ Facebook သုံးနေကြတဲ့သူကတန်း1000ကျော်ရှိနေတာဆိုတော့အဲ့ဒါကလောလောဆယ်ပဲပြိုင်နိုင်အောင်မလဲဗျအဲ့လိုကိုစခဲ့တုန်းကလည်းရင်းနှီးတဲ့မိတ်ဆွေ100လောက်ကြားမှာပဲကွန်ရက်ဖြန့်ပြီးတော့ဆက်သွယ်ဖို့စခဲ့တာမဟုတ်လားဗျအခုထိလည်းအဆန်းသဘောမျိုးပဲရှိနေသေးတာဆိုတော့သူတို့ website ကအများကြီးလူလာတွေရှိနေသေးတာကိုလည်းဆောင်းပါတွေကရေးကြပါတယ်နောက်တစ်ခုကကြော်ညာတွေမထည့်ဘဲနဲ့ဝင်ငွေရောက်အောင်ဘယ်လိုလုပ်မလဲဆိုတာကလည်းမေးကြရရှိတယ်လေ
ဟုတ်ပါတယ်ဒီ Facebook ကတော့ website လက်ပတ်နိုင်မှုအတွက်ကိုဝင်ငွေရှာတဲ့ကြော်ညာတွေများလာလွန်းလို့စိတ်အနှောက်အယှက်တောင်ဖြစ်ရတယ်လို့ပြောစရာဖြစ်နေတဲ့အချိန်မှာဒီမတီငွေဒေါ်လာ4,300ခွဲနဲ့အဲ့လိုကရေရှည်ဘယ်လိုမျိုးရပ်တည်မှာလဲဆိုတာကိုလည်း IT ဆောင်းပါးတိုင်းမှာထည့်ပြီးတော့ရေးပါတယ်အဲ့လိုတည်ထောင်သူတွေအပြောကတော့သူတို့ website ထဲမှာပါတဲ့ feature တွေအတွက်ကိုအဖို့အခတောင်းပြီးတော့ဝင်ငွေရှာမယ်လို့ပြောပါတယ် application တွေကိုရောင်းတဲ့ App Store သဘောမျိုး feature တစ်ခုကို $1 $2 နဲ့ရောင်းပြီးတော့ဝင်ငွေရှာမှာပါတဲ့
ဩဂတ်လ9ရက်နေ့မှာစတဲ့ဒီ LO လူမှုကွန်ရက်က IT ပညာရှင်တွေနဲ့ IT စိတ်ဝင်စားသူတွေကြားမှာပြောစရာဖြစ်နေတာကတော့ထူးပါတယ်။ဒါနဲ့သူကတခြားလူမှုကွန်ရက်တွေနဲ့တော်တော်လေးကွာတယ်တဲ့လားဗျ
။ CNET.com မှာရေးထားတဲ့အတိုင်းကတော့တခြားလူမှုကွန်ရက်တွေနဲ့ရှင်ရင်တော်တော်လေးရိုးရှင်းနေ Tumblr နဲ့ Twitter လူမှုကွန်ရက်နှစ်ခုပေါင်းထားတာနဲ့တူတယ်တဲ့။ဒီ Tumblr လိုမျိုးဓာတ်ပုံတွေတင်လို့ရတယ်။ကိုယ်စိတ်ထဲမှာရှိနေတာကိုရှေးရှေးတိုးတိုးရေးပြလို့ရတယ်။နောက် Twitter လိုပဲ member အချင်းချင်းကြားမှာဒီကိုယ်ရည်ရွယ်ပြောချင်တဲ့သူတွေကိုဥတီပြောလို့ရပါတယ်။ Facebook နဲ့ရှင်လို့ရှင်ထူတာတစ်ခုကအဲ့လိုမှာဒီ friend နဲ့ noise ဆိုပြီးတော့လူတွေကိုခွဲထားလို့ရပါတယ်။အတိတ်ပဲကကိုကသူတို့တင်တဲ့မြ post တွေကိုမြင်ကျင်နေဆိုရင် friend ဆိုပြီးတော့ရွေးထားလိုက်မဟုတ်လို့ရှိရင် noise ဆိုတဲ့စာရင်းထဲမှာထည့်ထားလိုက်နိုင်ပါတယ်။အဲ့တော့ကိုရဲ့ news feed စာမျက်နှာမှာ friend လုတ်ထားသူတွေရဲ့ post တွေကိုပဲတည်တည်ချာချာပြပေးပါတယ်။ noise လို့လုတ်ထားတဲ့နေရာမှာတော့အဲ့ဒီသူတွေတင်ထားတဲ့ post တွေကိုအကြမ်းမြင့်မဲ့မြင်အောင်လုတ်ထားပေးတာပါ။
အဲ့လိုမှမမာလို့လို့ရှိရင်ကိုဘသူဘဝဖြစ်တယ်ဆိုတာကိုအတိအကျပြောပြစရာမလိုဘူးဆိုအဲ့ဒီချက်ကိုလည်းအာသာချက်တခုလိုမျိုးဆောင်းမရှင်တွေကပြောကြတယ်ဗျ။
အဲ့ဒါလည်းဟုတ်ပါတယ်အဲ့လိုမှ member လုပ်ဖို့ဖိတ်ခံရပြီဆိုလို့ရှိရင်ဒီ register လုပ်ဖို့ကကိုယ့်ရဲ့ email လိပ်စာတစ်ခုပဲလိုပါတယ် Facebook လိုမျိုးကိုဘယ်သူဘဝဖြစ်တယ်ဆိုတာအမှန်ပြောပြစရာမလိုပါဘူးလိင်တူစုံမဲ့တဲ့နာမည်ကျော်တချို့ Facebook မှာအကောင့်ဖွင့်တော့ကဒီနာမည်အမှန်မပေးခဲ့လို့ဆိုပြီးတော့မှ September လာစမ်းပိုင်းတော့ကသူတို့ရဲ့အကောင့်တွေကိုပိတ်ပစ်ခဲ့လို့သတင်းတွေကြီးခဲ့သေးတယ်မလားအဲ့လိုကတော့ကိုယ့်ရဲ့ကိုရေးကိုရာကကိုနဲ့ပဲဆိုင်နေအဲ့ဒါသူတို့ဂယုမဆိုင်ပါဘူးလို့ပြောထားပါတယ်အဲ့တော့ကိုယ့်ရဲ့နာမည်အမှန်ကိုပေးစရာလည်းမလိုပါဘူးတဲ့
Facebook website ကလည်းအခု7နှစ်ပြည့်သွားပြီဆိုတော့တချို့ကလည်းယူသွားကြပြီလေတခြားအပြောင်းလဲလူမှုကွန်ရက်တွေကိုပြောင်းသုံးခြင်းတဲ့သူတွေကလည်းရှိနေကြတော့အဲ့လိုကတော့အခုထက်ပိုပြီးတော့မန်ပါရီများလာအောင်မယ်လို့တချို့ကလည်းတွက်နေကြတာဗျ
Guardian သတင်းစာကြီးမှဆောင်းပါးရှင် Ruby J Murray ရေးထားသလိုပေါ့ LO က Facebook ရဲ့နေရာမှာအစားထိုးနေရာယူမဲ့လူမှုကွန်ရက်ဟုတ်ချင်မှဟုတ်လာမှဖြစ်ပေမဲ့လို့တော်တော်များများကလည်းဒီ Facebook ကိုဆက်မသုံးကျင်ကြတော့ဘူးတခြားတစ်ခုခုကိုပြောင်းသုံးကျင်နေကြပါပြီတဲ့အဲ့တော့ Facebook တို့ Twitter တို့လိုမျိုးလူတွေကြဲကြဲပြန့်ပြန့်သုံးနေကြတဲ့လူမှုကွန်ရက်ကြီးတွေရှိနေတဲ့ကြားကပဲအခုလိုမျိုး LO လူမှုကွန်ရက်အသစ်ပေါ်လာတာကိုလူပြောများနေကြတယ်ဆိုတဲ့ကတော့အသစ်အစမ်းပေါ်လာတာကိုပြောင်းသုံးကျင်တဲ့သူတွေရှိနေတယ်ဆိုတာကိုကြားရရောက်နေပါတယ်ရှင်